အနာသိမ်းထားတဲ့မြန်မာစစ်ကောင်စီဟာသူတို့အပေါ်ဘယ်လိုစန့်ကျင်မှုမျိုးကိုမဆိုဖိနှိပ်ဖို့နဲ့အကြောက်တရားဖန်တီးဖို့ရက်ဆက်ကြမ်းကြုတ်တဲ့နေ့တွေပို့ပြီးတော့သုံးလာနေတယ်လို့ကုလသမဂ္ဂဆိုင်ရာပရီတင်ကိုစလေကမနေ့ကကုလသမဂ္ဂထွေထွေညီလာခံမှာတင်ပြပြောကြားသွားပါတယ်ဒီလ17ရက်နေ့ကရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်ထဲမှာအရက်သားပြည်သူ28ယောက်ထဲမှနေအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ကျောင်းမတ်ဖွဲ့ရလုပ်ရက်ကိုရှုံချပြီးမြန်မာနိုင်ငံတွင်ပုံမူဆူဝါလာတဲ့အခြေအနေတွေကိုထောက်ပြထားပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာအရက်သားစစ်သားမခွဲကြဘဲလေကြောင်းကနေမစင်မကျင်တိုက်ခိုက်တာကြေးရွာတွေကိုအစုလိုက်မိရှို့တာတပ်ဖြတ်တာပရိပက္ခတွေနဲ့ဆက်ဆက်ပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုပိုးပြီးတော့ဆူဆူဝါဝါကျူးလွန်လာနေတယ်လို့ကုလသမဂ္ဂဆိုင်ရာ UK ကိုယ်စားလှယ် Fergus Eggersley ကပြောပါတယ်စစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်လူပေါင်း3,100ကျော်သေဆုံးခဲ့ရပြီး2,000ကျော်မတရားဖမ်းဆီးခံခဲ့ရတယ်လို့18တန်းကျော်ကတော့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ထောက်ပြပါရယ်မြန်မာနိုင်ငံအတွင်းတိုင်းရင်းသားလူနည်းစုတွေကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းမိမောင်းထုတ်ပြခဲ့ပြီးတော့လက်ရှိအခြေအနေအောက်မှာရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးလို့ပြောပါရယ်ဒီလိုချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့တန်းခတ်အရေးယူမှုတွေတွေ့မြင်ချမှတ်ဖို့နဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချမှုကန့်သက်ပိတ်ပင်ဖို့လည်း UK ကိုယ်စားလှယ်ကထပ်လောင်းတောင်းဆိုပါရယ်မနေ့ကကုလသမဂ္ဂအထူးဝင်ညီလာခံမှာပဲကုလသမဂ္ဂအထူးရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ညွန်လင်းဟေစာကလည်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကျက်အတဲကြီးကြီးမားမားကြုံတွေ့နေရတဲ့အကြောင်းကိုသတိပေးပြောကြားခဲ့ပြီးတော့အကူအညီလိုအပ်နေသူတွေအတွက်ထိရောက်တဲ့နည်းလမ်းတွေနဲ့ကူညီဖြည့်ဆည်းပေးကြဖို့တိုက်တွန်းပြောဆိုခဲ့ပါရယ်ရှင်